ပြာပြီနဲ့လွိုက်ကော်မျိုးကနေဒီမောဆိုးမျိုးနယ်ကိုဖျက်ပြီးဘော်လခဲအထိသွားနိုင်တဲ့လမ်းမကြီးပေါ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်လေရှိပါတယ်။စစ်ကောင်စီတပ်တွေကအရက်သားတွေလိုဝစ်ဆင်ပြီးသွားလာနေတဲ့အတွက်အဲ့ဒီလမ်းကိုဒီဇင်ဘာလ3ရက်တောက်ကြနေ့ကစပြီးရက်အကန့်အသတ်မရှိပိတ်သွားမယ်လို့ကယူနီအမျိုးသားကာကွယ်ရေးတပ် KNDF ကတာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်ပြည်မရှိရတဲ့မြခတ်တဲ့ဒီစီလိုသွားလာလို့ရှာတဲ့နေရာမှာဒီလိုဒီကောင်းကြဒီသက်သက်သားရဲ့ဒီဝှစ်စုံနဲ့ဒီပေါ့ပြင်းနဲ့သွားလာလို့ရှာမှုတွေမလုပ်တော့ဘူးနဲ့ဟိုအရက်သားဒီလိုသူ့ကိုကြောက်ဆော်ပြီးတော့မှသွားလာလို့ရှာလာတာမြင်ရတယ်ပြီးတော့မှကြီးထောက်တဲ့နေရာမှာဆိုလို့ရှိရင်အရက်သားဝှစ်စုံနဲ့သွားလာပြီးတော့မှကြီးထောက်တာပြီးများတာပေါ့လေအဲ့ဒီပေါ်မှာမြေကြီးတွေမှာကျွန်တော်တို့ကဒေါ်မဂျီနဲ့ဒေါ်ကေကိုသွားတဲ့နောက်ကျွန်တော်တို့ပိတ်ချရရှိဖြစ်တာပေါ့လေကျွန်တော်တို့တဲ့ကအဒီရနေရှိတယ်လို့ဒီလိုဖြစ်နေတဲ့အဒီရတွေဖြစ်နေတဲ့အတွက်ကျွန်တော်တို့ပိတ်ရချစ်ဖြစ်တယ
်အခုလိုပြည်နယ်တွင်းအဓိကကျတဲ့လမ်းမကြီးကိုအသွားလာမလုပ်နိုင်အောင်ပိတ်မယ်လို့ KNDF အဖွဲ့ကပြောပြင်မဲ့လဲဒေသခံတွေရဲ့ကျန်းမာရေးအတွက်သွားလာတာကိုတော့တနည်းနည်းနဲ့စီစဉ်သွားမယ်လို့ပြောပါတယ်
ကျမကြီးကသူရဲ့ဆိုရတဲ့နေထားမှုဆိုရှိတော့ကျွန်တော်တို့တမီးတို့ကိုဒီလိုမှချပြရမှာဖြစ်တယ်
။စိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်မှာစစ်ကောင်စီတပ်တွေကတပ်အပြောင်းလဲလုပ်တာတပ်အင်အားဖြည့်တင်းတာရိတ်ခါပို့ဆောင်တာတွေမှာလိုက်ကိုဒီမော့ဆိုဒေါသမကြီးဘော်လခဲလမ်းပိုင်းကိုအသုံးပြုနေတာကြောင့်အခုလိုရက်အကန့်အသတ်မရှိပိတ်ပင်တာလို့လည်းပြောပါတယ်။ဒီလိုပိတ်ပင်တာကြောင့်ကုန်စည်ပြတ်လတ်ပြီးဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့လိုက်ကော်မျိုးကန်တူကပြောပါတယ်။
KPDF ကပိတ်တယ်ဗျာအဲ့လေသူဆိုဘက်ကတော့နန္တလန်ရှိတယ်သူဒေါရမကြီးကနန္တလန်ရှိတယ်နှစ်နာသလုံးကားဒီမထွက်ရတော့ဘူးကိုပိတ်ထားလိုက်ပြီးအဲ့ဒီဘက်ကစပတ်ဘုံတွေမသွားတော့လူတွေအတွက်ဒုက္ခရောက်တာဗျာပုံစံမျိုးကြီးတယ်ပုံတွေပြတ်သွားမှာပေါ့အောက်ကောက်ကပြတ်သွားမှာအဲ့ဒီဘက်ကလူတွေအကန့်အသတ်မရှိလို့ရေးထားတယ်အမြဲတမ်းပြန်ဖွင့်လို့ဆိုတော့တမျိုးကဒီတဲ့မကကြာနေလို့ဆိုရင်တော့အကျက်ဖြစ်မှာပေါ့လေ
အခုလို KNDF အဖွဲ့ကလမ်းပိတ်မယ်လို့ပြောထားတဲ့အတွက်ဒေသခံပြည်သူတွေကဒီလမ်းမကြီးပေါ်မှာသွားလာဖို့စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကလည်းစည်ရေးတင်းမာနေတဲ့ကြားပြည်နယ်ဘက်ကိုရင်အဝင်နဲ့ရိတ်ခါတင်ပို့မှုတွေစစ်ကောင်စီပိတ်ပင်ခဲ့တော့ကဒေသခံတွေစားနပ်ရိတ်ခါတင်ဆောင်မှုအခက်အခဲရှိခဲ့ပါတယ်။လက်ရှိကြားပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေသေးပါ။နိုဝင်ဘာလ25ရက်နဲ့26ရက်နေ့တွေတုန်းကလည်းရှားရုံမြို့နယ်ပန်ချောင်းအနီးကစစ်ကောင်စီတပ်စခန်းကိုကင်းဒီတပ်မတော် KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်း KNDF ကသတင်းထုတ်ပြန်ထားပါတယ်